တောင်တရုတ်ပင်လယ်ထဲမှာတရုတ်နိုင်ငံကသူပိုင်တယ်လို့ကြေညာထားတဲ့ကျဉ်းစုတွေနာကနေအမေရိကန်ကြီးတဲ့သမောတစင်ဒီနေ့ဖြတ်မောင်းခဲ့ပါတယ်။ပိုက်ဆိုင်မှုအငင်းပွားနေတဲ့ရေချင်းနယ်မြေထဲမှာတရုတ်ကသူပိုင်တယ်မြေတွေဖြစ်ကြေညာထားတာကိုအမေရိကန်ကစိန်ခေါ်ပြီးလွတ်လပ်စွာရေချောင်းတွာလာခွင့်ကိုပြသတဲ့သဘောပဲဖြစ်ပါတယ်။ USS Russell ချက်သင်းဘော်ဟာ Spratly ကျဉ်းစုတွေနာမှာနိုင်ငံတကာဥပဒေနဲ့အညီရေချောင်းတွာလာခွင့်နဲ့လွတ်လပ်ခွင့်ကိုကျင့်သုံးလုပ်ဆောင်ခဲ့တာပါလို့အမေရိကန်အမှတ်9ရေတပ်ဖွဲ့ကပြောပါတယ်။အဲ့ဒီကျွန်းစုအားလုံးကိုပိုင်တယ်လို့တရုတ်ကကြေညာထားပြီးဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်တို့ကလည်းကျွန်းစုရဲ့တစ်စိတ်တစ်ပိုင်ဒါမှမဟုတ်အားလုံးကိုသူတို့လည်းပိုင်တယ်လို့အပြိုင်ကြေညာထားတာပါ။သဘာဝရင်းမြစ်ပေါ်ကျွားတဲ့ဒီတောင်ထုပ်ပင်လယ်တွင်နယ်မြေတွေကိုသူပိုင်ဖြစ်တရုတ်ကကြေညာထားတဲ့ကိစ္စဟာဆက်ဆံရေးပိုပြီးယိုယွင်းလာနေတဲ့အမေရိကန်နဲ့တရုတ်ကြားမှာအဓိကကိစ္စတရတစ်ခုဖြစ်လာနေတာပါ။ကုန်သွယ်ရေးကိုဗစ် -19 ကာယောဂါဘယ်ကစလဲဆိုတဲ့ကိစ္စဟောင်ကောင်ရေးထိုင်ဝမ်ရေးနဲ့ဝီဂါမွတ်စလင်တွေအပေါ်လူခွင့်ရေးချိုးဖောက်မှုဆိုင်ရာဆက်ဆွဲချက်တွေကြောင့်ဒီနှစ်နိုင်ငံကြားဆက်ဆံရေးအဆင်မပြေဖြစ်နေတာပါအကျိုးစီးပွားအပြိုင်ဖြစ်နေတဲ့ကိစ္စရပ်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံဟာအိန္ဒိယနိုင်ငံတွေအပေါ်အနိုင်ကျင့်မှုစူးစမ်းနေတယ်ဆိုပြီးအမေရိကန်ဘက်ကဖြစ်တင်ရှုတ်ချထားပါတယ်အမေရိကန်ဟာဒေတာတွေမှာမတိမငြိမ်ဖြစ်အောင်လုပ်ဖို့စူးစမ်းနေတယ်သူတို့အဆိုအရပြည်တွင်းကိစ္စကိုဝန်ဆွတ်နေတယ်ဆိုပြီးတရုတ်နိုင်ငံဘက်ကလည်းထပ်တလဲလဲဖြစ်တင်ပြောဆိုထားပါတယ်ခင်ဗျ